အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးတာဝန်ကြီးတာဝန်ယူထားတဲ့ဒေါ်စင်မအောင်နဲ့မြန်မာရေးဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြန်မာဒီမိုကရေစီရေးအတွက်အမေရိကန်ကဆက်လက်အားပေးနေတာတွေပါဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့လာဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းဗုဒ္ဓနေ့ကအမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကိုရင်ဆိုင်ဖို့ကြိုးပမ်းနေရတာတွေမြန်မာပြည်သူတွေအတွက်စံနာမှုကူညီတွေအရေးကြီးလိုအပ်နေတာတွေကိုလည်းဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစဆီယနာတိုင်းပြည်နယ်နောက်ပိုင်းနိုင်ငံရေးချက်တွေဖြစ်ရှင်ရေးရှိတော်ရှာနိုင်ငံများအသင်းအာဆီယံကထုတ်ကိုယ်စားလှယ်ခန့်အကြောင်းကြေညာလိုက်တဲ့နေ့မှာပဲအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့အန်ယူဂျီကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးရလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ဗုဒ္ဓနေ့ကအွန်လိုင်းတွေ့ဆုံဆွေးနွေးရမှာအချက်ပဲလိုရတဲ့ကိုချက်ချင်းရဖို့ဒီမိုကရေစီအုပ်ချုပ်မှုပြန်လည်ကျင့်သုံးဖို့နဲ့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ပေးဖို့မြန်မာဆရာနာဝင်တွေကိုတိုက်တွန်းခဲ့တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။